တနင်္သလနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကစစ်တပ်ခေါင်းဆောင်နဲ့တုတ်ပြပအောင်မလုပ်နိုင်ခဲ့တဲ့နောက်အာဏာသိမ်းမှုအတွက်ဒေချိုးစားမှုမျိုးကိုမဆွဆန့်ကျင်ကြဖို့ဗင်နီဇွဲလားစစ်တပ်ကိုသမ္မတနီကိုလတ်စ်မာဒူရိုကစစ်တပ်ရင်းနေမှာတောင်းဆိုလိုက်ပါတယ်။ဗင်နီဇွဲလားလမ်းတွေပေါ်မှာအစိုးရဆန့်ကျင်တဲ့လူလူဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတမာဒူရိုကစစ်တပ်အချင်းကျဲနဲ့တူရုပ်တံကနဲ့ခုလိုတောင်းဆိုလိုက်တာပါ။ဗင်နီဇွဲလားမှာတိုက်ပွဲတွေဖြစ်ပေါ်နေပြီးတစ္ဆာဖောက်သူအာနာသိမ့်ကိုကြံစီသူဘယ်သူကိုမဆိုးလက်နဲ့ချလာအောင်တိုက်ခတ်ရမယ်လို့သမ္မတကပြောပါတယ်။သမ္မတမာဒူရိုကိုအကြီးကျယ်ဆန့်ကျင်ကြဖို့အတွက်ဂွာဒီယိုကဒီဇင်နင်းပတ်အစောပိုင်းလုံးကပန်ချပ်ခဲ့ပေမဲ့ဗဲပြောင်းလာတဲ့တပ်သားအရေးအတွက်ကနည်းနည်းပဲရှိတာပါ။အင်္ဂလန်နဲ့ဗုဒ္ဓဟူးနေ့တွေမှာမြို့တော်ကမ်ကက်ရှယ်လမ်းတွေပေါ်မှာထောင်နဲ့ချီချီတဲ့လူတွေဆန္ဒပြခဲ့ပြီးတချို့ကလုံခြုံရေးတပ်သားတွေကိုဂင်းနဲ့ပစ်ပေါက်ကြတယ်လို့ရဲတွေဘက်ကလည်းတစ်ခါလေကြီးစားဖြစ်တဲ့ရာဘာကြီးစားနဲ့မျိုးရုံပုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါ။ဒီဆန္ဒပြပွဲတွေမှာတေဆောက်သူ၄ဦးရှိခဲ့တယ်လို့ဒါဇင်နဲ့ချီပြီးတန်ရာရခဲ့ပါလေ။ကွယ်လိုဘက်ကိုစစ်တပ်ခေါင်းဆောင်အများပြားထွက်ပြေးလာတာမတွေ့ရပါဘူး။ဒါပေမဲ့စစ်တော်ဥက္ကဋ္ဌဖြစ်တဲ့တိုက်ခန့်ခေါင်းဆောင်ကွယ်လိုကဇန်နဝါရီလထဲမှာသူ့ကိုယ်သူဗင်နီဇွဲလားနိုင်ငံရာယူသမားဖြစ်နေကြီးညာခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း50လောက်ကသူ့ကိုယ်ဗင်နီဇွဲလားခေါင်းဆောင်ဖြစ်နေအတိမပြုတ်ထားတာဖြစ်ပါတယ်။